ကိုပိုလာတဲ့ခင်ဗျာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကဖြစ်ခဲ့တဲ့ဆန္ဒပြောက်ပွဲတွေဟာပြည်ပမှာရောက်နေတဲ့ပြည်ပြေးတွေအစွတ်အစန့်ကြီးတမားတွေနဲ့အသံလွှင့်ဌာနတွေကနေပြီးတော့မဟုတ်တန်းတရားသွေးလို့လုံဆော်တာကိုမသိနားမလဲတဲ့ဝေလေလေပြည်သူလူထုတစုကနေပြီးတော့လှုပ်တဲ့ဆန္ဒပြောက်ပွဲတွေပဲဖြစ်တယ်လို့နားအပါစစ်ဆိုးအပ်သတင်းစာကဆွဆွဲထားပါတယ်ဒီဆွဆွဲချက်နဲ့
ပြည်သူလူထုရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့ဘဝလုံခြုံမှုပြေဝရှိမှုဆိုတာတွေကိုရည်ချင်းရှိရှိဖန်တီးပေးနိုင်တဲ့အစိုးရတရားမျိုးမရှိမချင်းမြန်မာနိုင်ငံမှာခုလိုဆန္ဒပြပွဲတွေကပေါ်ထွက်နေမှာပဲဖြစ်ပါတယ်အဲ့တော့ထမင်းရပူလာရှာလွဲဆိုတာလို့ကိုကရည်ချင်းကင်းမဲ့လို့ပြည်သူလူထုကိုဝအောင်မကျွေးနိုင်လို့ဖြစ်လာတဲ့ကိစ္စမျိုးကိုပြင်ပကဘသူတွေကြောင့်ဖြစ်တယ်ဆိုတဲ့ဆွတ်ဆွဲချက်မျိုးကတော့လုံးဝအချင်းမြင်မရှိဘူးကိုကိုယ်တိုင်အရေးချင်းမရှိရင်မရှိဘူးလို့ပဲတိုင်းပြည်ကိုတိတိလင်းလင်းဝန်ခံရမယ်ဒါလောက်ဝန်ခံရတဲ့တတိတောင်မရှိဘဲနဲ့ဒီကနေ့တိုင်းပြည်အုပ်ချုပ်နေကြတာတော့ကျွန်တော်တို့ဒီလိုစကားမျိုးကြားရတာတော့တော်တော်လေးစိတ်ပျက်တယ်လို့ပြောချင်ပါတယ
်နောက်တစ်ခုကအမေရိကန်အစိုးရကနယ်ချဲ့ဝါဒကိုကျင့်သုံးနေပြီးတော့နိုင်ငံတွေကိုစီရေးအရာဝင်ရောက်သိမ့်ပိုက်ရင်သိမ့်ပိုက်မသိမ့်ပိုက်ရင်လည်းရုပ်သေးအစိုးရတွေထူထောင်ပြီးတော့ဒီနိုင်ငံကိုလဝကြီးအုပ်ဖို့ကိုလိုနီလုပ်ဖို့ကြိုးစားနေတယ်လို့ဆွဆွဲရေးသားထားပါတယ်အဲဒီဆွဆွဲချက်နဲ့ပတ်သက်လို့ဘယ်လိုအမြင်ရှိပါသလဲ
အမေရိကန်ပြည်ထောင်စုဟာအရှိတောင်အာရှမှာလွန်ခဲ့တဲ့60ခုနှစ်လောက်တုန်းကပြည်နယ်နိုင်ငံအရေးမှာဝင်ပြီးတော့ရက်တီဆွဖက်ခဲ့ပြီးနောက်ပိုင်းမှာအရှိတောင်အာရှမှာနောက်ထပ်စစ်ရေးရဆွဖက်ဖို့ဆိုတာဟာသူ့ပြည်သူလူထုကလုံးဝခွင့်ပြုတဲ့ကိစ္စမျိုးဖြစ်ပါတယ်ထို့သဖြင့်ခုလိုချိန်မျိုးမှာဒီအာဖဂန်နစ္စတန်မှာကောအီရတ်မှာကောစစ်ရေးအရာဝင်ပြီးတော့ပါဝင်ပတ်သက်နေရတဲ့ခြေနေမျိုးမှာမြန်မာနိုင်ငံအရေးမှာအမေရိကန်ကစစ်ရေးအရာဝင်ပြီးတော့ဆွတ်ဖက်မယ်ဆိုတဲ့အခုဒေါ်ဆန်းစုကြည်နဲ့ဆက်ဆံရေးဝန်ကြီးဖြစ်တာဝန်ခံနေတဲ့ဗိုလ်ချုပ်အောင်ကြီးကိုယ်တိုင်ရေးခဲ့တဲ့ War Strategy ဆိုတဲ့ကိစ္စမျိုးဟာဒီစစ်တပ်ခေါင်းဆောင်တွေကမတိနားမလဲတဲ့တပ်မတော်သားအငယ်လေးတွေကိုကျဲစားဖို့အတွက်တမင်လှုပ်ချံဖန်တီးထားတဲ့ဇာတ်လမ်းတွေပဲဖြစ်တယ်။တကယ်တမ်းအမေရိကန်ပြည်ထောင်စုဟာသူ့ရဲ့နိုင်ငံခြားရေးမူဝါဒကိုကဘာတလောမှာလူခွင့်ရင်းနဲ့ဒီမိုကရေစီများထွန်းကားရေးနဲ့ရှိရင်းစွဲဒီမိုကရေစီများလူခွင့်ရင်းများကိုကာကွယ်စောင့်ရှောက်ရေးဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံပြည်သူလူထုတွေရဲ့ဒီမိုကရေစီတိုက်ပွဲကိုသူ့နိုင်ငံခြားရေးပေါ်လစီရပြန်ရင်စွန့်စွန့်တမန်နဲ့တတ်နိုင်ဆုံးကြိုးပမ်းကူညီတာပဲဖြစ်ပါတယ်။အဲ့တော့ဒါဟာစီရေးရမဖြစ်နိုင်ဘူးဆိုတဲ့ချက်ပြောချင်တာဖြစ်တယ်
။အစီရေးရမဟုတ်ဘဲနဲ့ရုပ်သေးအစိုးရတင်ပြီးတော့ဒီနိုင်ငံကိုအုပ်စိုးဖို့ကိုလိုနီလုပ်ဖို့ကြိုးပမ်းနေဆိုတဲ့အချက်ကိုဘယ်လိုမြင်ပါသလဲခင်ဗျ
။ဒုတိယကကျွန်တော်တို့စီရေးမဟုတ်တဲ့ပုံစံနည်းအားဖြင့်နေချဲ့တယ်ပြောရအောင်။ဒီနေ့အမေရိကန်ပြည်ထောင်စုရဲ့ခြေရလက်ရဘာမှမရှိပါဘူး။တကယ်တမ်းရှိနေတာကနာဖနေပြီးတော့တကယ်တမ်းကြောက်လန့်နေရတဲ့အားကိုးနေရတဲ့ဒီကနေ့တရုတ်ရဲ့ကျွန်တော်တို့ယူနန်ပြည်ထင်ရဲ့လက်အောက်လက်ဝေကံပြည်နယ်အဆင့်ရောက်နေတာဟာဒီကနေ့နာဖနဲ့တပ်မတော်ကတာဝန်ရှိခေါင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ပြောမှာဖြစ်ပါတယ်။တိုင်းပြည်တစ်ပြည်လုံးမှာကြည့်မယ်ဆိုခဲ့လို့ရှိရင်အဲ့ဒီလိုတရုတ်ရဲ့လက်အောက်ခံပြည်နယ်အဆင့်တစ်ခုရောက်အောင်လို့ပြုခံခဲ့ရတာဖောက်ပြန်မှားယွင်းတဲ့လမ်းစဉ်ကြောင့်ဖြစ်တယ်။အရေးချင်းကင်းမဲ့တဲ့စစ်ကောင်းဆောင်တွေကြောင့်ဖြစ်တယ်ဆိုတာကိုကိုယ့်ကိုယ်ကိုသိဖို့ကောင်းတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။